ဒေါက်တာဦးနေစင်လက်တို့ကိုသမရရဲ့အကြံပေးအဖြစ်ယူလိုက်တယ်ကြားလို့ပါခင်ဗျာဒီအကြံပေးအဖွဲ့ကိုဘယ်လိုပုံစံမျိုးနဲ့ဖွဲ့စည်းဆောင်ရွက်သွားကြမယ်ဆိုတာလည်းသိပြရသေးလားခင်ဗျာ
အကြံအပြတော့လေကျွန်တော်သိတာတော့ဒီအုပ်စုသုံးစုပေါ့နော်စီဝါရေးကြံပေးရဲ့နောက်နိုင်ငံရေးကြံပေးရဲ့နောက်တစ်ခုက legal ပေါ့နော်အဲ့ဒီသုံးခုပေါ့နော်အုပ်စုမှာတော့3ယောက်ဆိုတော့ကျွန်တော်သိထားတယ်ကျွန်တော်တို့3ယောက်အဖွဲ့ကတော့လုံးဝကိုကျွန်တော်မတွေ့ရသေးတော့ဘာတာဝန်ပေးပြီးတော့ဒီအပိုင်းကိုကျွန်တော်တို့တာဝန်ရမယ်ဆိုတော့ကျွန်တော်မသိနိုင်သေးလို့
အရင်တော့ဆိုရင်ပေါ့လေဒီလိုအကြံပေးအဖွဲ့ရဲ့ဘာရဲ့တသက်မှတ်မှတ်မရှိခဲ့ဘူးပေါ့နော်ဒီလိုအကြံပေးအဖွဲ့တွေအကြံပေးပုဂ္ဂိုလ်တွေရှိလာပြီဆိုတော့ဘာတွေများမျှော်လင့်စရာတွေရှိလာမလဲခင်ဗျာ
အော်အဲ့ဒါတော့ကျွန်တော်ထင်ပါတယ်ဟိုစနစ်တစ်ခုကိုပါကျွန်တော် change လုပ်လိုက်တာပေါ့နော်ဆိုတော့အများကြီးအကျိုးသက်ရောက်မှုတော့ရှိမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
အခုရွေးချယ်ခဲ့တဲ့ပုဂ္ဂိုလ်တွေအနေနဲ့ပေါ့လေနိုင်ငံနဲ့ပြည်သူတွေအကောင်းအကောင်းကျိုးအတွက်ပေါ့နော်ဘယ်လိုတွေများအကြံတွေပေးနိုင်ကြမလဲခင်ဗျာ
အော်အဲ့ဒါတော့ကျွန်တော်ထင်ပါတယ်ဒီရှိလာတဲ့ပညာရှင်တွေဖွဲ့ရတဲ့ Python လောက်ပေါ့နော်ဟိုနိုင်ငံတကာပြည်ဆိုင်ရာတွေနဲ့ကျွန်တော်လေ့လာထားတာဖြစ်တဲ့တော့ကြောင်းလို့ပေါ့နော်ကျွန်တော်ထင်တယ်ဟို internal ပုံစံနဲ့ဆက်လို့ရှိရင်တော့ international level လောက်ကြီးတော့ကျွန်တော်သွားနိုင်မလို့ယူဆပါတယ်ခင်ဗျာဆိုတော့အဲ့တော့ကျွန်တော်ဒီနေ့ကြောင်းသွားနိုင်မှာပေါ့နော်တော်တော်လေးတော့ကြောင်းသွားနိုင်မှာပေါ့စဉ်းစားပုံစဉ်းစားနည်းရအစားပေါ့နော်ဒါတွေကတော့ကျွန်တော်ထင်ပါတယ်အများကြီးတော့ကြောင်းသွားနိုင်ပါလိမ့်မယ
်အခုဆိုရင်အရင်စေအစိုးရအဟောင်းကိုဖျက်ပြီးတော့အရတားအစိုးရဖွဲ့တည်ရလို့ပေါ်လာတယ်ပေါ့လေပြပအခြေဆိုင်အဖွဲ့စည်းအတော်များများကတော့အဘာမထူပါဘူးအရင်စေအစိုးရအဖွဲ့ကလူတွေပါပဲကြောင်းလဲဘာမှမရှိနိုင်ဘူးလို့မြင်ကြပါတယ်ဆရာတို့အနေနဲ့ရောဒီအခြေအနေတွေကိုဘယ်လိုများတုံ့တက်ပါလဲခင်ဗျာ
ကျွန်တော်တော့မျှော်မှန်းနေဗျဘာကြောင့်လဲဆိုတော့ဒီကြောပေါ်တဲ့ကြေရမှာကျွန်တော်က49နှစ်ပေါ့နော်တခါဘူးမှကျွန်တော်တို့မကြားဘူးတဲ့နော် good governance ပြောပါတယ်ဗျာသူ့အပန့်ဘိုးက clean government ပြောပါတယ်ပေါ့နော်အဲ့ဒါတော့ပြောသွားပြီဆိုတော့ကျွန်တော်ထင်တယ်တော့လိုက်လို့နိုင်အောင်တော့မှကျွန်တော်ထင်တယ်အရေးတကူတော့ပေါ်လာပါလိမ့်မယ်အဲ့လိုကျွန်တော်ယုံကြည်ပါတယ်ခင်ဗျာ။ကြားမိရတာလို့ဆိုလို့ရှိရင်လည်းကက်ဘိနက်မှာတဲ့ပြောရပေါ့နော်။ဒီကက်ဘိနက်မှန်တော်ပြီးဟာလာအလုပ်ကိုရလာဆက်တဲ့အလုပ်ကိုလုပ်ရမှာပေါ့နော်။ရလာဆက်တဲ့အလုပ်ကိုလုပ်ပါမဟုတ်ဘူးဆိုလို့ရှိရင်ဆွတ်တော်ကမှာကျွန်တော်တို့မိဖို့နေကိုကျွန်တော်ဖြေရပါလိမ့်မယ်ပေါ့။အဖြေနိုင်မှုဆိုလို့ရှိရင်တခါလေပြောတယ်လို့ကြားရပေါ့နော်။ accountability ရဲ့သဘောကိုကျွန်တော်တက်ရောက်လာမယ်ဆိုပြီးအဲ့လိုကိုပြောတယ်ဆိုရင်အကန့်ကြီးကြားရတယ်ဗျ။ပဒါရီရတော်လေးကောင်းတဲ့သဘောတော့ရှိတာပေါ့နော်
ကျွန်တော်တို့နိုင်ငံမှာဆိုရင်နိုင်ငံရေးအကျက်အတဲကြီးပေါ့လေရှိလာခဲ့တာနှစ်ပေါင်းအတော့ကိုကြားပါပြီခင်ဗျာဆိုတော့ဒီနိုင်ငံရေးအကျက်အတဲပြဿနာကြီးကိုဘယ်လိုနည်းနဲ့များဖြေရှင်းဆောင်ရွက်သွားရင်အကောင်းဆုံးဖြစ်မယ်လို့တွက်ဆထားပါလဲခင်ဗျာ
အဲတခုရှိတာပေါ့နော်ဒီရင်းအကျက်အတဲတစ်ပိုင်းရှိမှာပေါ့နော်ဒီပအကျက်အတဲလေးတစ်ပိုင်းရှိမှာပေါ့အဲ့တော့ကျွန်တော်တို့ကလည်းဟိုချဲတဲ့ဝင်ဝင် data feedback အလုံးမခံသေးတဲ့ခါကျတော့နည်းနည်းပြောရတာနည်းနည်းစောမလားမသိဘူးဗျာအော်ဒီနှစ်ခုလုံးကတော့ဟုတ်လား internal or external တော့ကျွန်တော်တို့တော့ဒါလေးတော့ကြံပေးမလို့စဉ်းစားထားပါတယ
်ပြည်တွင်းအနေနဲ့ပေါ့ဆရာရယ်ဘလူးနီးနဲ့များဆောင်ရွက်သွားရင်ကောင်းမယ်လို့အများပြည်သူနားလည်အောင်ပေါ့လေနည်းနည်းရှင်းပြလို့ရမှာခင်ဗျာ
အဲ့ဒါကဒီနည်းစောမလားလို့ဗျဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီကြော်ဒီမရနိုင်သေးဘူးလေရနိုင်တယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဟိုအကောင်းဆုံး solution ပေါ့ဗျာပြည်အောင်တော့ကျွန်တော်တို့ကကြံပေးပါလိမ့်မယ်ကျွန်တော်တို့၃ယောက်တော့ကိုသူကျွန်တော်ကမဆုံးရသေးဘူးပေါ့နော်ဒါကလောက်ကြတဲ့ခါကျမှဆုံးပြင်းမယ်တောင်းပြင်းမယ်ပြီးတော့မှကျွန်တော်တို့တခုပေါ့နော် office ကောင်းကောင်းလေးကျွန်တော်တို့ပြန်တည်ထောင်ပါမယ်တည်ထောင်ပြီးတဲ့ခါကျတော့မှ data တချို့လည်းကျွန်တော်ရပါမယ်အဲ့ဒီပုံမှာမူတည်ပြီးတော့မှကျွန်တော်အလုပ်လုပ်သွားမှာပါ
အခုသမရဦးသိန်းစရဲ့အစိုးရအဖွဲ့တွေလက်ထက်မှာပေါ့လေအနောက်နိုင်ငံတွေကလည်း Facebook ပြည်တံခတ်မှုအပါအဝင် PR ပေးမှုတွေကဆက်လုပ်ထားကြဆဲဖြစ်ပါတယ်ဆိုတော့ဒီ PR ပေးမှုတွေရဲ့ရှေ့အလားအလာဟိုဘယ်လိုများတက်ဆက်ပါလဲခင်ဗျပို့ပြီးတော့ရော့လာနိုင်သလားတိုးလာနိုင်သလားစသဖြင့်ပါခင်ဗျအ
ဲကျွန်တော်တော့ကျွန်တော်ပုဂ္ဂလိကအမြင်ပေါ့နော်ဟိုကျွန်တော်တော့ဘာ information မှမရနိုင်သေးဘူးပေါ့နော်အခုလောလောဆယ်မှာကျွန်တော်ပြင်ပလူတယောက်နေနဲ့အဲကျွန်တော်မြင်ရသလောက်ကဥမာဆိုပေါ့ဗျာဟို election တခုလုပ်လိုက်တယ်ပေါ့နော်ဆိုတော့ America ဘက်ကနေအကြီးကသူက pressure ပေးတယ်ပေါ့ pressure ပေးတဲ့အခါမှာသူကဘာပြောလဲဆိုတော့ဒီ election ကိုသူစတင်တာမရှိတော့ဘူးပေါ့နော် inclusiveness and fair election ပေါ့နော်ဒီနှစ်ခုကိုသူပြောတယ်ဆိုတော့ကတော်ရိုက်တဲ့နည်းနဲ့ပေါ့လीဘယ်လိုခေါ်မလဲ favor ပေးတယ်လို့ပဲကျွန်တော်ပြောကြပါဆိုနော်အဲ့ဒီဘောရီအစားရကျွန်တော်ဆန်ချင်တော့နည်းနည်းလေးတော့ pressure တော့နည်းနည်းရောက်မယ်လို့ကျွန်တော်ယူဆတယ်ဗျ။ကျန်တာတော့ကျွန်တော်သိနိုင်မှုရှိလာမှာပေါ့
။ဆရာတို့အနေနဲ့ပေါ့လေအခုလိုသမရရဲ့နိုင်ငံရေးအကြံပေးပုဂ္ဂိုလ်တယောက်အနေနဲ့အခုလောလောဆယ်မှာပေါ့လေအများပြည်သူကိုတခုခုများအလေးထားပြီးတော့အသိပေးစရာပြောစရာရှိပါလားခင်ဗျာ
။အဲကျွန်တော်တို့အကောင်းဆုံးတော့အလုပ်လုပ်သွားမှာပါနော်။နည်းနည်းစောပြီးလို့ကျွန်တော်တလောက်ပဲပြောနိုင်သေးတယ်နော်
။ဒေါက်တာဦးနေစင်လည်းကိုကျေးဇူးများတင်ပါတယ်
။ဟုတ်ကဲ့ရပါတယ်ခင်ဗျာရပါတယ်ကျေးဇူးတင်ပါတယ်နော်။